မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဘယ်လိုတုံ့ပြန်တင်တယ်လဲဆိုတာကိုကြားသာပရိနီကအမေရိကန်အထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီမှကြားနာပွဲတည်းရဲ့ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံညာရေးဝန်ကြီးအထူးခါရှာဒီမိုကရေစီလူ့အခွင့်အရေးအလုံသမားရေးရာယာယီဒုတိယလက်ထောက်ဝန်ကြီးစကော့ဘတ်စ်ဘီတို့နဲ့အတူမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews နဲ့ American ပြည်ထောင်စုအမျိုးသမီးရေးရာတပ်အမတ်ကြီးဟောင်း Kelly Curie တို့ online ကနေပါဝင်ဆွေးနွေးခဲ့ကြပါတယ်။အာဏာသိမ်းမှုအပေါ်မှာသမ္မတ Biden အစိုးရရဲ့တုံ့ပြန်မှုကအချိန်မီမြန်ဆန်တဲ့အတွက်ဒီအကျက်အတဲပေါ်အာယုံစိုက်တာကိုချီးကျူးလိုပါတယ်ဆိုပြီးအထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌ Edward Markey ကချီးကျူးပြောဆိုခဲ့ပါတယ် February လ10ရက်နေ့မှာပဲသမ္မတ Biden ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးစစ်ကောင်းဆောင်တွေသူတို့စီးပွားရေးလုပ်ငန်းတွေအပေါ်မှာပြစ်မှတ်ထားအရေးယူဖို့နိုင်ငံညာရေးဝန်ကြီးဌာနနဲ့ဗန္ဓာရေးဝန်ကြီးဌာနကခွင့်ပြုခဲ့ပါတယ
် This is a big step and I thank the administration for taking it.
အ
ထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌ Edward Markey ပြောသွားတာပါဒါပေမဲ့လည်းမြန်မာအိန္ဒိယချင်းတရုတ်နိုင်ငံရဲ့အခန်းကဏ္ဍအဓိကကျတဲ့ဆိုတာအမေရိကန်အထက်လွှတ်တော်အမတ်တွေကဝန်ခံပြောဆိုပါတယ်။ဒီအပေါ်မှာနိုင်ငံညာဆက်ဆံရေးကော်မတီအဖွဲ့ဝင်ယူတာပြည်နယ် Republican အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ်
။ There's almost no sanction that we're going to put in place that's going to change the Burmese military.
လက်ရှိမြန်မာစစ်တပ်သွားနေတဲ့လမ်းကြောင်းပြောင်းလဲသွားအောင်ချမှတ်ထားတဲ့အရေးယူတန်ကန်းမှုတွေကျွန်တော်တို့ဘက်ကမရှိသလောက်ပါပဲ။တရုတ်နိုင်ငံကဒါကိုလုပ်နိုင်ပါတယ်။အိန္ဒိယကတော့အဲ့ဒီလောက်မဟုတ်တော့နည်းနည်းလုပ်နိုင်ပါတယ်။တရုတ်နိုင်ငံကအဓိကပါ
။မိန်ပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကတော့ဒီလိုပိတ်ဆို့တာကိုကြိုဆိုခဲ့ပါတယ်။ဒီလိုရေးယူမှုတွေအပြင်ရေနံနဲ့တဘာဝတံငွေလုပ်ငန်းတွေအပေါ်မှာလည်းပိတ်ဆို့တံခတ်အရေးယူဖို့သူကတိုက်တွန်းခဲ့ပါတယ်။
I applaud the administration's move announced today to include the hunters major business conglomerates for
sanctions. ဆေးကျွေးဖွဲ့ဒီကပိုင်နဲ့စီးပွားရေးလုပ်ငန်း corporation ကြီးတွေကိုပါအရေးယူတန်းခတ်ဖို့ American ဆွေရကကြေညာလိုက်တယ်ကိုကျွန်တော်ကြည့်ကြည့်ပါတယ်။ဒါကတိတ်ကိုအရေးပါတဲ့ရှေ့တိုးဆောင်ချက်ဖြစ်ပါတယ်။ဆေးကျွေးဖွဲ့ရစမှုတွေကျွလွန်နိုင်မှုအများဆုံးဝင်ငွေရစေတဲ့အဓိကဝင်ငွေရပေါ့ရင်းနှီးတဲ့သဘောတောင်းဝေလုပ်ငန်းတွေကိုလည်းပိတ်ဆို့တန်းခတ်သွားဖို့ American ဆွေရကိုကျွန်တော်တိုက်တွန်းချင်ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်ပြီးတည်ဆောက်နိုင်ဖို့အတွက်နိုင်ငံတကာရဲ့ဖိအားနဲ့တန်တမာရေးလှုပ်ရှားမှုတွေဟန်ချက်ညီညီပေါင်းဆက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကအလေးပေးပြောဆိုသွားပါတယ်
။ The people of Burma need to know that the people of the United States and the world are with them, not only in word but in deed.
မြန်မာပြည်သူတွေနဲ့မြန်မာပြည်သူတွေကဘာကြီးရလို့နဲ့အတူရှိနေပြီးအပြောသက်သက်နဲ့မဟုတ်ပဲအလုံးနဲ့လက်တွေပြနေတယ်ဆိုတော့သိဖို့လိုပါတယ်ကျွန်တော်အနေနဲ့ဆက်ဆက်ရှိရှိပိုကြီးပြင်းထန်တဲ့ဖိအားတွေပေးဆောင်ရွက်သွားမှာဖြစ်တယ်လို့လူလူအာဏာပြည်ဆိုင်ရေးလှုပ်ရှားမှုအပေါ်မှာလည်းတန်တမာရေးအရာထိတွေ့ဆက်ဆံရင်ဆက်လက်ထောက်ခံပြီးပေါင်းဆက်လှုပ်ရှားသွားမှာဖြစ်ပါတယ်ပြည်တွင်းကငြိမ်းချမ်းတဲ့လူလူလှုပ်ရှားမှုတွေနိုင်ငံတကာဖိအားတန်ငင်းတမန်ငင်းအရှိန်ဒီလိုအင်အားကြီးတဲ့ပေါင်းဆက်လှုပ်ရှားမှုတွေကလက်နက်ကင်အနာရယူထားတာကိုအနိုင်ယူဖို့အတွက်ခိုင်မာအားကောင်းတဲ့အခွင့်အလမ်းတွေဖြစ်တယ်ဆိုတော့ကိုပြောပြခြင်းပါလေ
မြန်မာရဲသားစိုးရကိုစစ်ကောင်းဆောင်တွေကဖေရှားပြီးအာဏာသိမ်းခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်တာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေလုပ်နေတာပါပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာနိုင်ငံမှာငြင်းငြင်းစွာဆန္ဒပြသူတွေအလုံးမစင်ပဲစေုပ်ချုပ်ရေးကိုဖိဆန်တဲ့ CDM လှုပ်ရှားမှုလုပ်နေသူတွေကိုစစ်တပ်ကအကြမ်းဖက်အနှောက်အယှက်ပြုနှိမ်နင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မနှစ်ခုကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။မနေ့ကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့ကို American အစိုးရကအရေးယူတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်း American အောက်လွှတ်တော်မှာတိတ်မကြသေးခင်ကပဲတခဲနဲ့မဲခွဲပြီးတော့ဆုံးဖြတ်ခဲ့ပါတယ်။ ဒီလိုအောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးရပိုင်းအတွင်းမှာပဲအထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှအခုလိုမြန်မာအရေးဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါရဲ့ရှင်။